တနင်္လာနေ့တိုင်းပလောမြို့နယ်မှာစစ်ကောင်စီတပ်ရဲ့လှုပ်ရှားမှုတွေအတွင်းဖမ်းဆီးစစ်ဆေးမှုတွေကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်။စစ်ရေးတင်းမာမှုတွေကြောင့်စားဝတ်နေရေးအခက်အခဲနဲ့လည်းရင်ဆိုင်နေကြရပါတယ်။ပလောမြို့ကအခြေအနေနဲ့ပတ်သက်လို့ရန်ကုန်မြို့ကပေးပို့ထားတဲ့သတင်းကိုကိုဇော်မိုးကျော်ပြောပြပါပါ
။ဖေဖော်ဝါရီလ28ရက်နေ့မနေ့အစောပိုင်းတော့မှာပလောမြို့နယ်လက်ကူးကျေးရွာကိုစစ်ကောင်စီတပ်အင်အားအများအပြားနဲ့စစ်ကြောင်းဝင်လာပြီးဖုန်ကြီးကျောင်းမှာတက်ဆွဲနေရယူကရွာတွေကတွေ့တဲ့အရသားတွေကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ရွာကန်တွေက VOE ကိုပြောပါတယ်ဖမ်းဆီးခံရသူတွေကိုစစ်ကောင်စီတပ်ကစစ်ဆင်းမင်းများပြီးနေကင်းပိုင်းလောက်မှာပြန်လွတ်လိုက်တဲ့အကြောင်းရွာကန်တဦးကအခုလိုပြောပါတယ
်ဟိုအစိုးရကဒီနယ်ရဲဘက်ကနေလာတာပဲသူကပြီးရင်ရွာဖုန်ကြောင်းနေရယူတော့ရွာတွေတွေ့လူတွေဖမ်းတာပဲ80 80လောက်ရှိတယ်ပြောရေးကြတော့ဆမ်းမကြီးပေါ့ကြည့်ကြည့်မရလိုက်ဘူးဗျ။ဒီပြီတော့မပြီးလိုက်ဘူးဗျ။သူတို့ကဒီမူးမင်းခင်ကိုဒီရွာထဲကိုရောက်လာ။အဲ့ဒါလူရဲတိမ်ထားမိလိုက်လေ။နောက်ဒီပီရီရဲဘာကြီးမထောက်ပတ်နဲ့ဘာညာပြောပြီးတော့ပြန်လွှတ်လိုက်ရယ်။နေကင်းကြတော့လေ။မနေ့ညနေပိုင်းပြန်ထွက်သွားတယ်ဗျ။သူလာတဲ့လမ်းတိုင်းပဲပြန်ထွက်သွားတယ်။အခုတော့ဒီအောက်ဘက်လည်းဟိုကနိုင်ကြရွာမှာခြေလူပြောတယ်။ဒီကြောင့်ကဘယ်လိုလဲဆိုတော့သူတို့ဒီဘက်ဘယ်လိုလုပ်နေလဲမသိဘူးဗျ။ဟိုလာရောင်ပြလိုက်ကြီးကဟန်ပြလိုက်
လက်ကူကျေးရွာဖုန်ကြီးကျောင်းမှာတက်ဆွဲနေရယူထားတဲ့စစ်ကောင်စီတပ်တွေဟာမနေ့ညပိုင်းလောက်မှာအနည်းအနာကနတ်အိမ်ကန်းကျေးရွာဘက်ကိုထွက်ခွာသွားတယ်လို့ဆိုပါတယ်။ဖေဖော်ဝါရီလဇန်ပိုင်းကပလောမြို့နယ်မှာစစ်အုပ်ချုပ်ရေးကျင်ညာပြီးနောက်ပိုင်းနယ်မြေရှင်းလင်းရေးပုံစံနဲ့စစ်ကောင်စီတပ်အများအပြားနဲ့တရွာဝင်တရွာထွက်စစ်ကြောင်းစင်လှုပ်ရှားနေတာလို့ဒေသခံတွေက VOA ကိုပြောဆိုပါတယ်။လက်ရှိအချိန်မှာတိုက်ပွဲတည်ငြိမ်နေပေမဲ့စစ်ကြောင်းလှုပ်ရှားမှုတွေကြောင့်နေရာမပြန်ရသေးဘူးလို့ပလောမြို့နယ်တဲကသင်္ကန်းတော်ရွာကန်တူကအခုလိုပြောပါတယ်
။အဲ့လိုတိုက်ပွဲဖြစ်တဲ့ညနေတဲ့အချိန်မှာတခြားသူတွေရောက်တယ်ကဲသွားနေလို့ပဲညီမလေးတို့ကအရွာပြန်မရက်ပြီးချိန်နေတာဆရာမသူတို့တိတ်ကြောက်ဆိုးလာတဲ့ခါကျရင်လည်းလမ်းမှာပြည်တဲ့ရောက်ပါလေသူတို့ကဖားစီခိုးဆောက်သွားတာဖားစီခိုးဆောက်သွားတော့ကိုပဲကြာပြီးရှောက်ကြည့်နေရတော့ဘော
ဒေသခံတွေစစ်ဘေးတင်းရှောင်နေရတာကြောင့်အချိန်ကြာတာနဲ့အမျှစာရည်တောက်ရည်စသဖြင့်အခက်အခဲမျိုးစုံရင်ဆိုင်ကြုံတွေ့နေရတယ်လို့ဆိုပါတယ်
။စာရည်တောက်ရည်ကတော့အလုံးမမလုံလို့မရတာအလုံးလုံလို့မရတာဆိုတော့စာရည်တောက်ရည်ကပိုက်ချလည်းမရှိဘူးဆိုတော့အလုံးခေခဲတော့ဘောစာစီစေးစားဆောက်ဖို့
ဘလုံးမျိုးနဲ့ဘက်ကတတလုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။